ဒါဒီလိုပေါက်ပြန်မှုတန်ခံရနိုင်တဲ့နိုင်ငံအဖြစ်ကျွမ်းကျင်သူတွေသတိပေးထားတဲ့မြန်မာနိုင်ငံမှာအခုကိုပဲပေါင်းဝန်းကျင်ပျက်စီးမှုတန်ကိုခံရပါပြီ။ပဲခူးတိုင်းတရူးဦးကြီးရွာမှာဆိုရင်လေရေတိုက်စားမှုကြောင့်ဒေသခံတွေရဲ့လူမှုဘဝမှာသာမကနောက်မျိုးဆက်အနာဂတ်တွေကိုထိခိုက်မဲ့အန္တရာယ်နဲ့ကြုံလာရပါတယ်။ဒီအကြောင်းရိုက်တာသတင်းပေါ်ကိုအခြေခံပြီးတော့ကိုအောင်လင်းဦးကတင်ပြမှာပါ
။စစ်တောင်းပြေကမ်ပီမှာရှိတဲ့တရူးရွာမကြာသေးခင်နေ့တကစလို့ရေတိုက်စားမှုနဲ့ကြုံရတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါ။အချင်းကရွာလယ်မှာရှိခဲ့တဲ့စာသင်ကျောင်းအဆုံနဲ့ကဘာပြူရဲ့ထက်ပတ်သွားတဲ့အတွက်အခုခါကလေးတွေနိုင်နဲ့ချီပြီးတခြားမှာကြောင်းသွားတက်နေရတယ်လို့ဒေသခံကြောင်းစီကဦးမျိုးမင်းတင်ကပြောပါရယ်
။ဟုတ်ကဲ့အခုနောက်ဆုံးမှာတွေ့နေရတဲ့သူကြားနေတဲ့ဦးလေးကကျွန်တော်တို့ငရဆက်ကုန်းတကူရစတဲ့ညာရဲစတဲ့ညာကအပြူတက်စီပဲ။ဟိုငရဆက်ကုန်းကလေးမှာပြူတက်စီခဲ့တာ။အဲဆင်းနေဒီစစ်တောင်ကြီးတက်တောင်မှုကြောင့်ပြူကျခဲ့တဲ့စတဲ့ညာလို့စတဲ့ညာအုံကြီးတွေ
ဒီတိုက်စားမှုကြောင့်အိုးရင်ဆောက်ဦးရေလုပ်ငန်းတွေဆုံးရှုံးခဲ့ရသူတွေထဲမှာတော့ရွာလူကြီးဦးမြင့်ချီလည်းပါဝင်ဖြစ်ပါလေ
ICY ရတော်တော်လေးကောင်းတယ်နေနေရမှာကျွန်တော်ဒီနောက်တဝိုက်မှာဆိုရင်ကျွန်တော်ဆက်လဲရတော့မဆက်လဲကောင်းတယ်ဆက်လဲလဲရတယ်ဆန်လဲကောင်းတယ်ဒီတိမီတော့အဲ့ဒါတွေအကုန်လုံးပြင်လဲလာတဲ့ခါကျတော့ညီလို့မရအောင်အဲရောင်းပြစ်လဲရတယ်သူတို့ဟာလည်းဒီမှာကြာကုန်တော့ပေါ့
ဒီတိုင်းစားမှုအနေကြောင့်တရားဥပဒေသားတွေခုခါတန်းတဲ့လမ်းဝေးရဲ့နေရာကိုရွှေ့ပြောင်းလိုက်ရတာပါနေရာအစ်စ်မှာအသက်၄နှစ်ကနေ၁၄နှစ်ကြာကျောင်းသား26ယောက်ကိုရောင်းကျောင်းကျောင်းဖွင့်ပြီးအခြေခံဘာသာရပ်တွေကိုတင်ကြားပေးနေတယ်ကျောင်းဆရာဦးမျိုးမင်းတင်ကတော့ပဝန်းကျင်ပြစီမှုကြောင့်ကလေးတွေနာခတ်ကိုပါထိခိုက်မှာစိုးရိမ်တယ်လို့ပြောပါတယ်
။တဘောအနေကြောင့်အဆောက်အဦတွေဖျက်ဆီးလိုက်တာမကဘဲနဲ့ကလေးတွေရဲ့အိမ်မက်တွေသူရဲ့ရင်မှန်းချက်တွေဖျက်ဆီးရအောင်ရောက်ရတယ်။အဲဒါကြောင့်မို့နောက်တော့ကျွာကျွန်တော်တို့အခုဒီစစ်တောင်ကြီးကံတခုကဒေသလေးတွေအဲ့လိုတဘောပြီးအနေထပ်မကြရအောင်အဲဌာနဆိုင်ရာများအနေနဲ့ပြန်လည်လှုပ်ဆောင်ပေးဖို့အတွက်ကျွန်တော်အနေနဲ့ဆရာကျောင်းအနေနဲ့ဒီပြောလိမ့်မ
ယ်။ဆရာဆက်ကြည့်ဖို့အဓိကလောက်ကန်ကြတဲ့ဒေသမှာပြည်လည်ရင်ငယ်ဝင်တဲ့အတွက်မြို့ဖလာလုပ်ငန်းတွေစားငါးမွေးညွေးပါဝင်တခြားလုပ်ငန်းတွေကြောင်းလုပ်လာကြရပါမယ်။အရင်လောက်တော့အဆင်ပြေကြပါဘူး။ရွာလူကြီးဦးမြင့်ချီကတော့ထိခိုက်ဆုံးရှုံးမှုတွေကြုံရတဲ့တရားဥရွာသားတွေခုချက်တော့ပေါ်ကိုရနိုင်မှုမျှော်လင့်နေတယ်လို့ဆိုပါတယ်
။အဲဒီကျွန်တော်ရွာရဲ့ညွှန်လင်းချက်ပေါ့နော်။ရွာဒီရွာသားတွေနေနိုင်အောင်လဲကျွန်တော်ကရွာကိုလည်းအရင်နေထိုင်အောင်လဲကျွန်တော်လုပ်နေစူးစမ်းနေတယ်။နောက်တစ်ခါသူတို့ရဲ့စားဝတ်နေရေးပြည်လည်အောင်လဲကျွန်တော်ကလူဖန်တီးရမယ်ကျွန်တော်စဉ်းစားနေရတယ်တိုင်ပင်ရတယ်အဲကျောင်းသားတွေရဲ့ပညာရေးအဲ့ဒါတွေလည်းကျွန်တော်ကောင်းမွန်ကြလို့ဖြစ်လာအောင်တိုးတက်အောင်ဆိုနေကြတယ်ဒီကြံတိုင်ပင်ရတယ
်ဒီသားကနေကိုကုညီပြနေတဲ့စစ်စလန်နိုင်ငံချေဆိုင်မုဒ္ဓမပင်လယ်ဝေးစီမံကိန်းကတော့ရေကဲစားမှုကြောင့်လွန်ခဲ့တဲ့၄နှစ်တွင်ပျက်စီးခဲ့ရတဲ့ကြီးရွာပေါင်း၁၀ရွာလောက်ရှိတယ်လို့ပြောပါတယ်ရေတိုက်စားမှုဟာတဘာဖြစ်စဉ်တစ်ခုဆိုရင်လည်းပင်လယ်ရေမြင့်တက်မှုရာသီဥတုတွေဖောက်ပြန်မှုတွေကြောင့်ချင်းနေပိုဆိုးလာနေတာကြောင့်ရှိလာမဲ့နှစ်တွေအတွင်းကိုင်းရွန်းဒေသကလူပေါင်း6000ကျော်ထိခိုက်နိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားတာပါ။ပြင်ထန်တဲ့ရာသီဥတုတန်ခိုင်းရနိုင်တဲ့ဒေသတွေမှာနေထိုင်နေသူအများစုပါဝင်မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတန်ခိုင်းရနိုင်တဲ့နိုင်ငံတကာဖြစ်နေလေပတ်ဝန်းကျင်ကြီးကြမ်းကျင်သူတွေတတိပိတ်ထားပါရဲ့ခင်ဗျာ။